တော်ရရှင်ပေါင်းမင်္ဂလာညနေခင်းမှာတနေ့တာမောပန်းပြေကြပါလားခင်ဗျာ VOA အမေရိကန်တိုင်းရဲ့2018ခုနှစ်မေလ17ရက်တောက်ကြနေညနေခင်းအစီအစဉ်ဒီကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနေ9နာရီအထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်ဒီကိုတောင်းယူတင်ဆက်ပါပါခင်ဗျာ
မင်္ဂလာညနေခင်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်းလိုက်ပါဒီညနေမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်နဲ့မြောက်ကိုရီးယားကောင်ဆောင်တို့တွေ့ဆုံမှုပြင်ဆင်မှုတွေတိုးတက်နေတဲ့အပေါ်တရုတ်နဲ့ဂျပန်တို့ကကြိုဆိုပါတယ်။အိန္ဒိယနိုင်ငံသားရေးဝန်ကြီးဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကာကွယ်ရေးဦးစီးချုပ်တို့နဲ့ဒီကနေ့တွေ့ဆုံခဲ့ပါတယ်။ဖမ်းဆီးခံထားရတဲ့မလေးရှားအတိုက်ခံကောင်ဆောင်အန်နဝါအီဘရာဟင်လွတ်မြောက်ရေးအ мян ဆုံးကြိုးပမ်းသွားမယ်လို့မလေးရှားဝန်ကြီးချုပ်အသစ်ကပြောလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုနားလည်နေတူတင်ပြပေးသွားမှာပါခင
်ဗျ။ဟုတ်ကဲ့ပါခင်ဗျာ။NCA လက်မှတ်မထိုးရသေးတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPB SSA ရဲ့ဒီရှမ်းပြည်တောင်ပိုင်းဒေသကတက်စကန်တခုကိုတပ်မတော်ကဝင်ရောက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့ဒါကြောင့်ဘယ်လိုအခြေအနေရှိလာပါသလဲ
။တိုက်ပွဲဖြစ်နေဆိုတဲ့ဟာကလူထုကတော့စိုးရိမ်မှုတွေရှိနေတာက၁၀ရက်လောက်ရှိပြီ။သက္ကခါဆက်ခွန်အဒီလောက်ခံတိုက
်ဒီလိုအခြေအနေအသေးစိတ်ကိုသတင်းနေပြီးမှတင်ဆက်သွားဖို့ရှိသလိုကရင်ပြည်နယ်ဖာပွန်ခရိုင်အတွင်းမှာမြန်မာတပ်မတော်နဲ့ KNU ကရင်တပ်မတော်တို့ကြားစစ်ရေးတင်းမာမှုအခြေအနေတွေနဲ့ပတ်သက်လို့GMC လို့ခေါ်တဲ့ပူးတွဲဆောင်ကြည့်ရေးကော်မတီကဘယ်လိုကန့်တွယ်ဆောင်ရွက်သွားမလဲဆိုတဲ့အခြေအနေတွေကိုလည်းတင်ပြဖို့ရှိသလိုနောက်ပိုင်းမှာနိုင်ငံတကာသတင်းတဖို့အနေနဲ့ဒီအမေရိကန်သမ္မတဒေါ်နယ်ထရမ့်ကနေသူ့ရဲ့နိုင်ငံခြားရေးမူဝါဒနဲ့ပတ်သက်လို့ဘယ်လိုဂုဏ်ယူနေသလဲဆိုတာကိုလည်းကြားဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့နန်းလောင်တို့ပြောပြပေးပါဦးဗျာ။
အမေရိကန်နဲ့မြောက်ကိုရီးယားကောင်ဆောင်တို့တွေ့ဆုံမှုပြင်ဆင်နေမှုတွေတိုးတက်လာတဲ့အပေါ်တရုတ်နိုင်ငံကဝမ်တာကြိုဆိုကြောင်းပြောကြားလိုက်ပြီးဒီတွေ့ဆုံမှုကနေရလကောင်းနေထွက်ပေါ်လာမယ်လို့မျှော်လင့်တဲ့အကြောင်းတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရကဒီကနေ့ပဲပြောပါရယ်စင်ကာပူမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့ဇွန်လ12ရက်နေ့မှာတွေ့ဆုံကြမယ်အကြောင်းသမ္မတထရမ့်ကကြေညာခဲ့ပြီးတဲ့နောက်မှာပဲသမိုင်းဝင်တွေ့ဆုံမှုနဲ့ပတ်သက်ပြီးတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရကောင်ဆောင်ကဒီကနေ့ပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းအဲ့ဒီလိုပြောသွားခဲ့တာပါ။တစ်ချိန်တည်းမှာပဲဝန်ကြီးချုပ်ရှင်ဇိုအာဘေကလည်းအမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့လာမယ့်ထိပ်သီးဆွေးနွေးပွဲအပေါ်သူ့အနေနဲ့မျှော်လင့်ချက်အခိုင်အမာရှိတဲ့အကြောင်းပြောပါရတယ်။မြောက်ကိုရီးယားအရေးဒုံးကျည်စမ်းသပ်ပြုလုပ်မှုတွေအပြင်အထူးသဖြင့်ဂျပန်နိုင်ငံသားတွေမြောက်ကိုရီးယားနိုင်ငံနဲ့အာဓမ္မဖမ်းဆီးခေါ်ဆောင်ခံရတဲ့ကိစ္စတွေနဲ့ပတ်သက်လို့ဒီထိပ်သီးဆွေးနွေးပွဲကနေအလားအလာကောင်းတွေထွက်ပေါ်လာဖို့သူ့အနေနဲ့မျှော်လင့်တဲ့အကြောင်းဂျပန်နိုင်ငံဟိုကိုက်ဒိုကျွန်းဆပ်ပိုရိုမြို့မှာဒီကနေ့သတင်းတောက်တင်နဲ့တွေ့ဆုံတဲ့ဂျပန်ဝန်ကြီးချုပ်အာဘေကပြောကြားခဲ့တာဖြစ်ပါတယ်။သတင်းပတ်အတော်ကြားထင်ကြီးပေးပြောဆိုမှုတွေထွက်ပေါ်ခဲ့ပြီးတဲ့နောက်သူနဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဦးတို့စင်ကာပူမှာဇွန်လ10ရက်နေ့တွေ့ဆုံမဲ့အကြောင်းသမ္မတထရမ့်ကမနေ့ကြာသပတေးနေ့ကပြောကြားလိုက်တာဖြစ်ပါတယ်။
ပါကစ္စတန်တပ်အမှုတန်းတွေအပေါ်အမေရိကန်ပြည်ထောင်စုကခီးသွွားကန့်သတ်မှုတွေတောက်ကြနေမှာစတင်လှုပ်ဆောင်ခဲ့တယ်လို့ပါကစ္စတန်တပ်အမတ်ကြီးအာဇစ်ချောင်ဒရီက VOA ကိုပြောပါရယ်။တအပြင်ခုလိုလှုပ်ဆောင်မှုကမှန်ကန်တဲ့လုပ်ရမဟုတ်ကြောင်းနဲ့နိုင်ငံကဆက်ဆံရေးပုံမှုရင်းနှီးလာချိန်မှာအခုလိုမလုပ်သင့်ကြောင်းလည်းပြောပါရယ်။အမေရိကန်နိုင်ငံခြားရေးဌာနကတော့ဒီကိစ္စနဲ့ပတ်သက်ပြီးခုချိန်မှာဘာမှပြောကြားဖို့မရှိဘူးလို့ပြောပါရယ်။ဒါပေမဲ့လည်းနိုင်ငံခြားအသင်းဖွဲ့များဆိုင်ရာ1982ဥပဒေအရအခုလိုလုပ်ကိုင်နေတယ်လို့အရင်ကကပြောခဲ့ပူပါရယ်။ပါကစ္စတန်တပ်အမှုရမ်းတွေဟာခွင့်ပြုချက်မရဘဲသူတို့ရဲ့ Washington DC တန်ယုံဒါမှမဟုတ်တခြားမြို့တွေမှာဖွင့်ထားတဲ့ကောင်စီဘုံဝန်ယုံတွေကနေကီလိုမီတာ40တက်ကျော်ပြီးတော့တွာလာခွင့်မရှိတဲ့အကြောင်းပြီးခဲ့တဲ့လတုန်းကပါကစ္စတန်သတင်းမီဒီယာမှာဖော်ပြပါရယ်အရင်တုန်းကပါကစ္စတန်တပ်အမှုရမ်းတွေဟာအမေရိကန်ပြည်ထောင်စုအတွင်းဘယ်နေရာကိုမဆိုတွာလာခွင့်ရှိခဲ့တာပါပါကစ္စတန်မှာလုံခြုံရေးအတွက်ဆိုရင်ရတာမို့အမေရိကန်တွေအပါအဝင်နိုင်ငံရခြားကတန်ယုံအမှုရမ်းအများစုအတွက်ခီးတွားကန့်သတ်မှုတွေရှိနေပြီးအခုအမေရိကန်ရဲ့လှုပ်ဆောင်မှုဟာအလားတူအပြန်အလှန်ကန့်သတ်မှုမျိုးလို့ပါကစ္စတန်နိုင်ငံခြားရေးဝန်ကြီးဌာနကပြောပါရယ်ဒါပေမဲ့အခုလိုအမေရိကန်ဘက်ကကန့်သတ်မှုအတွက်တော့နောက်ွယ်မှာတခြားပြဿနာတွေရှိနေတယ်လို့တန်အမကြီးချန်ရီကပြောပါရယ်ပါကစ္စတန်ထွက်အမေရိကန်ကလုံခြုံရေးဆိုင်ရာအကူငွေဒေါ်လာတန်တထောင်ကျော်ပေးအပ်ရေးကိစ္စဆိုင်းငံ့ထားခဲ့တဲ့အချိန်ကစပြီးတော့နိုင်ငံခြားဆက်ဆံရေးတွေအေးဆက်ဆက်ဖြစ်လာခဲ့တာပ
ါ CIA ဗဟိုထောက်လိုင်းအေဂျင်စီအကြီးအကဲဖြစ်သမ္မတဒေါ်နယ်ထရမ့်ကခန့်အပ်ဖို့အမည်စင်းတင်သွင်းထားသူကိုအထက်လွှတ်တော်အမတ်ဂျွန်မက်ကင်းကမထောက်ခံတဲ့အပေါ်အင်ပြီးတော့အရာရှိကပယ်ချလိုက်ပြီးဒါဟာတေတော့မဲ့လူဖြစ်တာကြောင့်အရေးမကြီးပါဘူးလို့ပြောကြလိုက်ပါတယ်အသက်82နှစ်အရွယ်ရှိပြီဖြစ်တဲ့အာရီဇိုနာပြည်နယ်က Republican အထက်လွှတ်တော်အမမက်ကိန်းဟာအုံနောက်ကင်ဆာရောဂါကိုခံစားနေရတာပါဂျာတာပရိနိကပြုလုပ်တဲ့အင်ဘူရောပြန်ကြားရေးဝန်ထမ်းတွေရဲ့ဆွေးပွဲအတွင်းအင်ဘူရောပြန်ကြားရေးဌာနအထူးအကြံပေးကယ်လီဆက်ဒလာကအဲ့ဒီလိုပြောကြလိုက်တာဖြစ်တယ်လို့ဆိုပါတယ်သူ့အနေနဲ့အဲ့ဒီလိုပြောဆိုမှုကိုကြားလိုက်ရတဲ့အတွက်တုံ့လောက်အားအသင့်မိကြောင်း တကယ်ပဲကျင်းပါတဲ့အဲ့ဒီ CEO ဘွဲကိုတက်ခဲ့တဲ့အမည်မဖော်လို့သူဝန်ထမ်းအုပ်က AP သတင်းဌာနကိုပြောကြားခဲ့ကြပါတယ်။အဲ့ဒီလိုပြောဆိုခဲ့ကြောင်းတခြားသတင်းဌာနတွေကလည်းအတည်ပြုပြောဆိုကြပါတယ်။ဒီလိုပြောဆိုခဲ့တဲ့အပေါ်အင်ဂျီတော်ကညှဉ်းဆန်းခြင်းမရှိပါဘူး။အထက်လွှတ်တော်မှမက်ကိန်းတိုင်းပြည်တာဝန်ထမ်းဆောင်ခဲ့တာတွေအပေါ်သူတို့အနေနဲ့လေးစားပါကြောင်းအခုလိုအခက်အခဲကာလကိုဖြတ်သန်းနေကြချိန်မှာသူနဲ့သူ့မိသားစုဝင်တွေအတွက်သူတို့အမြဲတမ်းဆုတောင်းပေးနေပါကြောင်းသမရအင်ဗျူတော်ကသတင်းထုတ်ပြန်ခဲ့ပါတယ်အထက်လွှတ်တော်အမမက်ကိန်းရဲ့ဇနီးစင်ဒီမက်ကိန်းကလည်းသူမရဲ့ခင်ပွန်းမှာမိသားစုတွေရှိတဲ့အကြောင်းသားသမီး9ယောက်နဲ့မိ9ယောက်လည်းရှိတယ်ဆိုတာကိုသတိပေးပါရစေလို့ကြာသပတေးနေ့ညနေပိုင်းမှာပဲ Twitter လူမှုကွန်ရက်ကတင်တုံ့ပြန်ရေးသားခဲ့ပါတယ်ဗီယက်နမ်စစ်ပွဲအတွင်းစစ်သုံးဘက်အဖြစ်ဖမ်းဆီးခံခဲ့ရပြီးညှဉ်းပန်းနှိပ်စက်ခံခဲ့ရတဲ့မက်ကိန်းကဆီအိုအေအကြီးအကဲဖြစ်ခန့်အရေးအမည်စင်းတင်သွင်းခံထားရတဲ့ဂျီနာဟတ်စပဲကိုထောက်ခံမဲ့မပေးကြဘို့ပုထုနေ့ကကြီးညာချက်ထုတ်ပြန်ခဲ့ပါတယ်ဂလီယိုဘလတ်စတိုမာလို့ခေါ်တဲ့ကူးစက်များအုံနောက်ကင်ဆာဖြစ်နေကြောင်းသိရှိရပြီးတဲ့နောက်အထက်လွှတ်တော်အမမက်ကိန်းဟာအာရီဇိုနာပြည်နယ်ကိုပြီးခဲ့တဲ့ဒီဇင်ဘာလကပြန်သွားပြီးကုသမှုခံယူနေတာပ
ါဆီးရီးယားစစ်ကမ်းတွေကိုအစ္စရေးဘက်ကဒုံးလက်နက်နဲ့တိုက်ခိုက်တာဟာတင်မတကအကြောင်းရှာပြီးတော့လုပ်တဲ့လုပ်ရတာဖြစ်တယ်လို့အီရန်နိုင်ငံကပြောပါတယ်အဲ့ဒီတိုက်ခိုက်မှုဟာဆီးရီးယားနိုင်ငံရဲ့အချုပ်အခြာအာဏာကိုကျူးကျော်ရန်စားတဲ့လုပ်ရဖြစ်တယ်လို့အီရန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူဘီရမ်ဂါဆာမီကအီရန်နိုင်ငံပိုင်သတင်းဌာန IRNA မှာပြောဆိုပါတယ်ဆီးရီးယားနိုင်ငံကလည်းကျူးကျော်ရန်စားသူတွေကိုကာကွယ်ဖို့အခွင့်အရေးရှိတယ်လို့သူကပြောပါတယ်ဆီးရီးယားအခြေဆိုင်အီရန်စစ်ကမ်းတွေကိုအစ္စရေးလက်တပ်ကပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့ဗီဒီယိုဖိုင်တွေကိုအစ္စရေးစစ်တပ်ကတောက်ကြားနေမှာထုတ်ပြန်လိုက်ပါတယ်အစ္စရေးဘက်ကိုအီရန်စစ်ကမ်းတွေကနေရော့ကက်ဒုံးကျည်20ပြစ်လွတ်လိုက်တိုက်ခိုက်ခဲ့ပြီးနောက်အစ္စရေးဘက်ကလည်းဆီးရီးယားအခြေဆိုင်အီရန်စစ်ကမ်း50ကိုတိုက်ခိုက်ခဲ့တယ်လို့ The Jerusalem Post သတင်းစာကဖော်ပြပါတယ်အရှိအလဲပိုင်းဒေတာမှာနောက်ထပ်အကြီးအကျယ်ရမ်းမိပွားစေမဲ့ရန်လိုတဲ့လောက်ရက်တွေအားလုံးချက်ချင်းရပ်ဆိုင်ပြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတောင်းဆိုပါတယ်ထောက်လိုင်းစကန်တွေလက်နဲ့တူလောင်ယုံရင်းနဲ့ထောက်ကူပစ္စည်းထဏနာတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့ဆီးရီးယားလက်ချောင်းကာကွယ်ရေးစနစ်အတော်များများကိုဖျက်ဆီးပစ်တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်ကိုလန်ကွန်မြင့်ဒေတာမှာရှိတဲ့အစ္စရေးစစ်ကန်တွေအပေါ်အီရန်ကဒုံးလက်နက်နဲ့တိုက်ခိုက်တာဟာအရှိအလဲပိုင်းဒေတာရဲ့ဖွံ့ဖြိုးတိုးတက်မှုအပေါ်ကြီးကြီးမားမားထိခိုက်စေတဲ့လက်ခံနိုင်စရာရှိတဲ့လောက်ရက်ဆိုပြီးအမေရိကန်သမ္မတအင်ဂျိုကမနေ့ကြာတာပြင်းနေ့မှာကြေညာချက်ထုတ်ပြီးတော့ပြစ်တင်ရှုံချလိုက်ပါတယ်
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1068မြောက်လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံမှာရောက်ရှိနေတဲ့အိန္ဒိယပြည်ပရေးရာဝန်ကြီး Sushma Swaraj ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်အောင်ဆန်းစုကြည်နဲ့ဒီကနေ့မှန်ပိုင်းမှာတွေ့ဆုံပြီးနိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်။ဒါ့အပြင်ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးနဲ့ရခိုင်ပြည်နယ်အတွင်းကထွက်ပြေးသွားကြတဲ့ဒုက္ခသည်တွေနေရပ်ပြန်လည်လက်ခံရေးဆောင်ရွက်ရာမှာအိန္ဒိယအနေနဲ့ပါဝင်ကူညီဖို့ကိစ္စတွေကိုလည်းဆွေးနွေးခဲ့တဲ့အကြောင်းမြန်မာနိုင်ငံခြားရေးဌာနကသတင်းထုတ်ပြန်ထားပါတယ်။ဒီကနေ့တွေ့ဆုံမှုအပြီးမှာကျင်းပတဲ့နိုင်ငံနားလည်မှုစာကြုံလွှာလက်မှတ်ရေးထိုးဖွဲ့ကိုလည်းဝန်ကြီးစွာရချင်းနဲ့ဒေါန်ဆန်းစုကြည်တို့တက်ရောက်ခဲ့ကြပါတယ်။နိုင်ငံအကြားသတ်မှတ်ထားတဲ့တမူမိုးရင်းနဲ့မြန်မာဘက်ကရီခေါ်တာအိန္ဒိယဘက်ကဇိုခေါ်တာစတဲ့နေဇဝင်ပေါက်တွေကနေနှစ်ဖက်နိုင်ငံသားတွေဖြတ်တန်းသွားလာပြီးသတ်မှတ်ဗီဇာတစ်နှစ်သက်တမ်းအထိတရားဝင်နေထိုင်ခွင့်ပြုတဲ့သဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့ကြသလိုပကံဒေသမှာငရင်တန်းကြောင့်ပြုတ်ကျပျက်စီးခဲ့တဲ့ဇေဒီပထိုးတွေထိမ့်သိမ်းကာကွယ်ဆောင်ရှောက်သွားဖို့နားလည်မှုစာကြုံလာကိုလည်းနှစ်ဖက်တာဝန်ရှိသူတွေလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒီကနေ့တွဲဆုံဘွဲကိုမြန်မာဘက်ကအစိုးရဝန်ကြီးအဖွဲ့တွေအပြင်မြန်မာနိုင်ငံဆိုင်ရာအိန္ဒိယသားမကြီးရှီရီဗစ်ကရမ်မစ်စရီနဲ့အိန္ဒိယကိုယ်စားလှယ်အဖွဲ့ဝင်တွေလည်းတက်ရောက်ခဲ့ကြပါတယ်ဝန်ကြီးစွာရချာတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့လည်းဒီကနေ့နေ့လယ်ပိုင်းမှာတွေ့ဆုံခဲ့ပါတယ
်မြန်မာနိုင်ငံလို့ရပါစေကြွဆေးပြဆေးတန်းနဲ့တရုတ်တစိမ့်တက်လက်ဖက်6ထုပ်တွေထဲမှာဖွဲ့ပြီးတော့ထဲလာတဲ့ခရစ်စတမတ်စိတ်ကြွဆေးတန်တဝက်နီပါကိုဘန်ကောက်မြို့ကကာနန်တခုထဲမှာဖမ်းမိလိုက်တယ်လို့ထိုင်းရဲတို့ကဒီကနေ့ပြောပါတယ်ဒေါ်လာ45တန်နီပါတန်ဖိုးရှိတဲ့မွေဆေးရီကိုထိုင်းနိုင်ငံရဲ့မွေဆေးဝါလမ်းကြောင်းဖြစ်တဲ့နိုင်ငံအလိုက်ပိုင်းအယုဒ္ဓယာကိုဖြတ်ပြီးတော့ဘန်ကောက်မြို့ကနေတဆင့်မလေးရှားနိုင်ငံတောင်ပိုင်းကိုတင်ပို့ချိန်မှာဖမ်းမိလိုက်တာပါမြန်မာနိုင်ငံကချက်ပြီးတင်ပို့လာတဲ့မွေဆေးဝါတွေတူလောင်ထားရနေရဖြစ်တဲ့အယုဒ္ဓယာမြို့ကနေထွက်လာတဲ့ကားလေးစီးကိုရဲတို့ကခြေရခံလိုက်ခဲ့တာပါ ပကောင်မြို့လေကိုကားရံွယ်ရောက်ရှိသွားချိန်မှာရဲတို့ကဝင်းရောက်ဖမ်းဆီးခဲ့တာဖြစ်တယ်လို့ထိုင်းရဲတို့ကပြောပါတယ်။အခကျင်းငွေယူပြီးတော့မွေဆေးဝါးတဲပေးသူတွေအဖြစ်တန်ရာရှိခံထားတဲ့ထိုင်းလူမျိုး6ဦးကိုဖမ်းမိထားတယ်လို့ထိုင်းရဲတို့ကပြောပါတယ်။ဖမ်းမိတဲ့မွေဆေးဝါးတချို့ကပြည်ပနိုင်ငံတွေစီတင်ပို့ဖို့ဖြစ်တယ်လို့ထိုင်းရဲချုပ်ချာတစ်ချာဂင်ဒါကသတင်းထောက်တွေကိုပြောပါတယ်။အဲ့ဒီမွေဆေးဝါးတွေဟာရှမ်းပြည်အခြေစိုက်ဝါလက်နက်ကိုင်တပ်ဖွဲ့ရဲ့စီးရီဖြစ်တယ်လို့လည်းရဲချုပ်ကပြောပါတယ်
။မလေးရှားဝန်ကြီးချုပ်တဲ့မဟာတီယာမိုဟာမက်ကရုပ်ောက်ဘွဲကာလာတွေအတွင်းသူပေးခဲ့တဲ့ဂရီတွေအတိုင်းအတိုက်ခံကောင်းဆောင်အန်ဝါအီဘရာဟင်လွန်ကျင်းချမ်းသာခွင့်ရအောင်ဆောင်ရွက်သွားဖို့အစင်းနှင်းရှိကြောင်းပြောကြားလိုက်ပါတယ
် We have all agreed that as soon as possible we'll work on his pardon he's going
သူပြောတော့တာကတော့သူ့ကိုလွန်ကျင်းချမ်းသာခွင့်ပေးရအတွက်အမြန်ဆုံးဆောင်ရွက်ရေးကျွန်တော်တို့အားလုံးသဘောတူထားကြပြီးသားပါသူဟာမကြခင်ပြန်လဲလွတ်မြောက်လာတော့မှာပါဒါပေမဲ့ဘရင်ကသူ့ကိုအပြည့်အဝလူငင်းချမ်းသာခွင့်ပေးတာကိုကျွန်တော်တို့လိုချင်ပါတယ်။အဲ့ဒီလိုမှလည်းသူ့ဆန္ဒရှိတဲ့အတိုင်းနိုင်ငံရေးကိုလွတ်လပ်စွာလုပ်နိုင်မှာပါလို့ပြောတော့တာပါ။အတိုက်ခံကောင်းဆောင်အန်ဝါဟာအဂတိလိုက်စားမှုလိန်တူချင်းဆက်ဆံမှုတို့နဲ့အကျင့်ကြခံနေရတာဖြစ်ပါတယ်။ဒါပေမဲ့သူ့အပေါ်တင်ထားတဲ့ဆွေချက်တွေဟာနိုင်ငံရေးရွေချယ်နဲ့လှုပ်ဆောင်ခြင်းဖြစ်တယ်လို့ဆိုပါတယ်။အန်ဝါဟာဒုတိယဝန်ကြီးချုပ်နဲ့ဗန္ဒာယီဝန်ကြီးတို့အဖြစ်မဟာတီးယားအစိုးရလက်ထက်မှာတာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီး1999ခုနှစ်မှာရာဒုကဖယ်ရှားမခံရခင်အထိမဟာတီးယားရဲ့ဝန်ကြီးချုပ်ရာဒုကိုဆက်ခံမဲ့သူလို့တိပိခန္ဓာရသူဖြစ်ပါတယ်သူ့ကိုဖမ်းဆီးဖို့မဟာတီးယားကပဲအမိန့်ပေးခဲ့တာဖြစ်ပါတယ
်ကုန်သွယ်ရေးမှာကိုကျိုးစီးပွားအကာအကွယ်ပေးတာပုဂ္ဂလိကနဲ့ကော်ပိုရေးရှင်းလုပ်ငန်းတွေမှာကျွေးမီတွေများလာပြီးတော့ဝင်ငွေကျဆင်းလာတဲ့အခြေအနေတွေကအာရှပစိဖိတ်ဒေသကစီးပွားရေးအလားအလာတွေအတွက်စိန်ခေါ်မှုတွေဖြစ်နေတယ်လို့ကုလသမဂ္ဂအစိုးရအရာရှိတဦးကပြောပါတယ်ကုန်သွယ်ရေးစစ်ပွဲဖြစ်လာနိုင်တယ်ဆိုတဲ့ချင်းချောက်မှုတွေကအာရှပစိဖိတ်ဒေသမှာစီးပွားရေးဖွံ့ဖြိုးတိုးတက်လာနိုင်တဲ့အလားအလာတွေကိုအပြော့သွားစေတယ်လို့ကုလသမဂ္ဂစီးပွားရေးနဲ့လူမှုရေးကော်မရှင် UNSCAP ရဲ့အမှုဆောင်ညွှန်ကြားရေးမှူးချုပ်ရှမက်အတာကပြောပါတယ်အမေရိကန်ပြည်ထောင်စုကတော့အထူးသဖြင့်တရုတ်နိုင်ငံကတန်အမဏိနဲ့အလူမီနီယံသွင်းကုန်တွေကိုမကြသေးခင်ကပဲအခွန်တိုးကောက်လိုက်ပြီးတော့နိုင်ငံအတော်အများများကိုဖိအားပေးနေတာဖြစ်ပါတယ
်နောက်ဆုံးရနိုင်ငံကသတင်းတွေကိုကုဇော်ဝင်းလှိုင်နဲ့နန်းလောင်တို့ပြောပြခဲ့ကြတာပါ VOA ရကနေအခုထုတ်လွှင့်နေတဲ့ဒီရေဒီယိုအစီအစဉ်ကို VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့burmese.voanews.com ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာအခုတော့သတင်းလွှာတွေကိုတင်ဆက်သွားပါမယ်အရင်ဦးဆုံးတက်မတော်နဲ့ SSPP တို့တိုက်ပွဲထပ်မံဖြစ်ပွားတဲ့သတင်းကိုပြောပြခြင်းပါတယ် NCA အပြည့်ရစာချုပ်လက်မှတ်မထိုးနိုင်သေးတဲ့မြောက်ပိုင်းရှမ်းပြည်တက်မတော် SSPP SSA ရဲ့ရှမ်းပြည်တောင်ပိုင်းမိုင်းရှုမြို့နယ်ကတပ်စခန်းတစ်ခုကိုတက်မတော်ကဝင်ရောက်လာတဲ့အတွက်နှစ်ဖက်ရင်ဆိုင်တိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ SSPP တာဝန်ရှိသူတွေကပြောပါတယ်တမတော်အနေနဲ့အဲ့ဒီဒေသအတွင်းနေမြေစုံမှုလှုပ်ဆောင်ချက်ကြောင့်တိုက်ပွဲဖြစ်နေတယ်လို့လဲရှမ်းပြည်နယ်ရေးအကဲခတ်သူတွေကဆိုပါတယ်အပြည့်စုံကိုတော့ VOA သတင်းတော့နိုင်ကွင်းအင်ကတင်ပြมาဖြစ်ပါတယ
်ဟုတ်ကဲ့ပါရှမ်းပြည်နယ်တောင်ပိုင်းမိုင်းရှုမြို့နယ်တွင်းမှာမြမတမတော်နဲ့မြောက်ပိုင်းရှမ်းပြည်တမတော် SSPP SSA တို့ကြားဒီမရက်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ SSPP 12ဘက်တွင်းမှစိုင်းခန်းတီကပြောပါတယ
်ဒီဘက်နဲ့မရှိပါကြားလို့ရတယ်။လမ်းမတူလို့ကြောတယ်ဒီမန်ချူကနေဒီတောင်မတက်တဲ့လမ်းပါခီလာမလို့ကြောတယ်ပါခီဘက်ကသူ့ပြည်နဲ့ပြည်တော်ကြားတယ်။
တိုက်ပွဲတွင်းထိခိုက်မှုအခြေအနေကိုတော့အတိမပြုတ်နိုင်သေးဘူးလို့သူကပြောပါတယ်။ဒီမင်းနဲ့မြောက်ပိုင်းရှမ်းပြည်သမတော် SSPP SSA ရဲ့တပ်စခန်းကိုသမတော်ဘက်ကနေတိုက်ခိုက်တဲ့အခြေအနေကိုတော့ရှမ်းတန်တော်စစ်သည်အဂျရာချုပ်စိုင်းမင်းကအခုလိုပြောပါတယ
်။အဲ့ဒီဒေတာမှာတိုက်ပွဲဖြစ်မယ်ဆိုရတာကလူထုကတော့စိုးရိမ်မှုတွေရှိနေတာက10ရက်လောက်ရှိပြီ။ပကခါဆက်ခွန်အဲ့ဒီလျောက်ခံတည်ရင်တခုဖြစ်တဲ့ခမယာငါးနှစ်ငါးကအင်အားတရားဝင်ကျင်တော့ရှိတယ်အဲ့ဒီဒေတာဖက်ကိုလည်းပတ်နေတယ်ဆိုတော့လူထုကလည်းစိုးရိမ်မှုရှိတယ်ဒီမနေ့ကတော့9နိုင်ထိုးခါနေမှာအင်အား80ကျော်လောက်ရှိတဲ့အစ်ကြောင်းကပြတ်တိုက်တာပေါ့အဲ့ဒီပါခီးရွာရဲ့တောင်ဖက်ပေါ့မိုင်းရှူမြို့ရဲ့အရှိမြောက်ဖက်ခုနမိုင်အကွာလောက်မှာရှိနေအဲ့မှာနမ်တောင်ကျော်အစုထဲမှာတိုက်ပွဲဖြစ်တယ်ကနိုင်ကြကြတိုက်ပွဲဖြစ်တယ်တိုက်ပွဲတိစမှုအခြေအနေကတော့ SSPP ဘက်ကကျွန်တော်တို့ဆက်တယ်ညဉ့်ညံ DC ချက်အရာကတော့တမ်တော်စစ်ကြောင်းကနေပြီးတော့မှပထမအတောင်ပေါ့တပ်စခန်းကိုလာတိုက်တယ်လို့ပြောတယ်ဒီရွာနဲ့နည်းနည်းဝေးတော့လူထုဒီကြီးရွာစီလည်းနဲ့ကြီးကြတာတွေတော့မရှိခဲ့ဘူ
းမိုင်းရှုမြို့နယ်တွင်မြောက်ပိုင်းရှမ်းပြည်တမတော်တပ်စခန်းကိုမြန်မာတမတော်ဘက်ကနေတိုက်ခိုက်ရတဲ့အကြောင်းရင်းကိုတော့ရှမ်းတန်တော်စစ်သတင်းအက်ဒီတာချုပ်စိုင်းမင်းကအခုလိုသုံးသပ်ထားပါတယ်
ဘာဖြစ်လို့တိုက်ပွဲဖြစ်နေရလဲဆိုတော့အကြောင်းရင်းကတော့တပ်မတော်ကလည်းအဲ့ဒီလမ်းကြောင်းဖက်ကိုလမ်းဖောက်မယ်ဆိုတော့ စီမံချက်ကိုချတော့ SSCP ကထက်ကလက်မခံဘူးတက်တည်ဖယ်ပြီးဖို့တတ်မတော်ကညွန်ကြားတယ်ဒါပေမဲ့ SSCP ထက်ကလည်းမဖယ်ဘူးအဲ့လိုနဲ့ပဲဟိုတုန်းကလည်းတိုက်ပွဲချစ်ခဲ့တယ်အခုကတော့အဲ့ဒီဒေတာကတော့မိုင်းရှူးမြို့ရဲ့ပထမတောင်ပေါ့နော်ဒီပထမထွက်တဲ့နေရာနဲ့လည်းနီးတယ်အဲ꽌ငဲကြတယ်ဆိုတော့ဒီနေနေစိုးမိုးမှုအပေါ်မှာလည်းမူတည်တယ်လို့တော့ထင်မိပါတယ်ခင်ဗျာဒီတိုက်ပွဲဖြစ်တာကတော့
ပြီးခဲ့တဲ့2015ခုနှစ်တုန်းကလည်းမြောက်ပိုင်းရှမ်းပြည်သမတော်ဖွဲ့တွေအနေနဲ့မိုင်းရှူးမိုင်းတောင်ကာလန်နောက်ဘက်ချမ်းကိုစုခွာပေးဖို့အစိုးရကုစလေဘက်ကတောင်းဆိုခဲ့ပေမဲ့လည်း SSPP ဘက်ကလက်မခံခဲ့တာကြောင့်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ် SSPP ဟာမြန်မာစုရနဲ့ ICA ဖြစ်ရလက်မှမရည်ထူနိုင်သေးတဲ့မြောက်ပိုင်းမှာမိဖွဲ့ဝင်ဖြစ်ပါတယ်ပြီးခဲ့တဲ့မေလ3ရက်နေ့တုန်းကငင်းချိုင်းရေးကော်မရှင်ဒုတိယဥက္ကဋ္ဌဦးသိန်းစောဦးဆောင်နဲ့ငင်းချိုင်းရေးကော်မရှင်ဖွဲ့ဟာဝန်ထမ်းဌာနချုပ်ကိုလာရောက်ပြီးတော့ SSPP SSC ခေါင်းဆောင်တွေနဲ့ငင်းချိုင်းရေးနဲ့ဖွံ့ဖြိုးရေးအစီအစဉ်တွေကိုဆွေးနွေးခဲ့ပါတယ်ဒီဆွေးနွေးပွဲပြီးမှာပဲတမတော်ကနေ SSPP ကြောင်မဲမြို့နယ်ကလွေရင်သက်စကန်းကိုတိုက်ခိုက်ခဲ့ပါတယ်မြန်မာတမတော်ရဲ့စစ်ရေးရဖိအားပေးတဲ့လှုပ်ဆောင်ချက်တွေဟာငင်းချိုင်းရေးလုံငန်းစင်အတွက်ကွဲလွဲမှုတွေရှိနေတယ်လို့ဆိုင်းမင်းကအမြင်ရှိနေပါတယ်
ဒီငင်းချိုင်းရေးလုံနေတဲ့လမ်းကြောင်းနဲ့တတ်မတော်တွားနေတဲ့လမ်းကြောင်းကနည်းနည်းကွဲနေတယ်လို့ကျွန်တော်တို့မြင်မိတယ်တစ်ဖက်ကလည်းငင်းချိုင်းရေးတွားနေတယ်တစ်ဖက်ကလည်းစီရင်သားတို့အပြိုင်တို့ချက်ပြီးတော့မှနည်းနည်းစိုးမှုမှုအပြိုင်လုံနေပြီးတော့မှတိုက်ပွဲတွေဖြစ်နေတယ်လို့ပဲမြင်မိတယ်တဲ့ကွာဒီမှာငင်းချိုင်းရေးမှာဖြီးအားတဆုံတရာတဲရောက်မလားဆိုတဲ့အချက်လဲပါရင်ပါမှာပေါ့ဗျာဒီ
မြန်မာဆိုရအနေနဲ့တိုင်းတလန်တက်ကန်ဖွဲ့တွေနဲ့သွေးဆုံဆွေးနွေးပြီး NCP ရစာချုပ်လက်မှတ်ရေးထိုးနိုင်ရေးကြိုးပမ်းနေတာလက်ရှိဇက်ခွဲလောက် NCP လက်မှတ်ရေးထိုးနိုင်ပြီဖြစ်ပေမဲ့ဂျန်ရှိတဲ့လက်နက်ကန်ဖွဲ့တွေနဲ့လက်မှတ်မရေးထိုးနိုင်သေးပါဘူးမြောက်ပိုင်းရှမ်းပြည်သမတော်ဖွဲ့ဟာဝါတာဖွဲ့ UWSC ဦးဆောင်တဲ့ FENCC မြောက်ပိုင်းမဟာမိတ်သဖွဲ့ဝင်ဖြစ်ပြီးတနင်္ဂနွေလုံးပြည်ကတိုက်ခိုက်မှုရစေးရေးသဘောတူစာချုပ် NCP လမ်းကြောင်းကိုလက်မခံဘဲပါဝင်တဲ့ပါဝင်ဆိုင်သူတွေအားလုံးပါဝင်တဲ့နိုင်ငံရေးစကဝိုင်းတိုက်ရိုက်တွားတဲ့နီလန်းကိုလိုလားနေတဲ့ဖွဲ့ဖြစ်ပါတယ်လက်ရှိမှာ ICA ပြည်ရကရင်မြူရာစီယုံ KNU နဲ့တမတော်တို့ကြားစစ်ရေးသိမ်းမှနေတယ်လို့ကချင်ပြည်နယ်တွင်းမှာလည်း KIA နဲ့စစ်ရေးသိမ်းမှနေစေဖြစ်ပါတယ်ခင်ဗျာ
။ထိုင်းချီဆိုင် VOA သတင်းတော်နိုင်ကိုင်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။ရှမ်းပြည်နယ်တိုက်ပွဲတွေကနေကရင်ပြည်နယ်ထဲဖြစ်နေတဲ့တိုက်ပွဲတွေရပ်သွားအောင်ဘယ်လိုဖြေရှင်းကြမလဲကြည့်အောင်ပါ။ကရင်ပြည်နယ်ဖားပုံခရိုင်အတွင်းလမ်းဖောက်လုတာနဲ့ပတ်သက်ပြီးမြန်မာတပ်မတော်နဲ့ကရင် KNU တို့ကြားစီရင်တင်မှမှုဖြစ်ပေါ်နေတာကိုတက်မတော်ဘက်ကတွေ့ဆုံဆွေးနွေးဖြေရှင်းပေးဖို့နဲ့ဒီလိုတွေ့ဆုံဆွေးနွေးရမှာဖာပွန်ခရိုင်က KNU ရဲ့တက်မှမှုကိုတိုင်ပါဝင်စေလိုကြောင်းဒီကနေ့ရန်ကုန်မြို့မှာကျင်းပတဲ့16ကြိမ်မြောက်ပြစ်ကတ်တက်မှုရစေးဆိုင်ရာပူးတွဲဆောင်ကြည့်ရေးကော်မတီ JMC အစည်းအဝေးအပြီးမှာဆုံးဖြတ်ပြောဆိုလိုက်ပါတယ်ဒီသတင်းကိုတော့ VOA သတင်းတော့ကုံဘိုးစောကတင်ပြထားပါတယ်
ဟုတ်ကဲ့ပြီးခဲ့တဲ့မလဆာမိုင်းကစတင်ပြီးဖာပွန်ခရိုင်အတွင်းမှာအစိုးရတပ်မတော်ကလမ်းဖောက်လုပ်တာတွေစတင်ခဲ့တဲ့နောက်တပ်မတော်နဲ့ KNU တရင်တပ်ဖွဲ့တွေအကြားမှာတိုက်ပွဲငယ်တွေဖြစ်ပွားခဲ့သလိုထောင်ထဲချီတဲ့ဒေသခံပြည်သူတွေဟာတောတောင်တွေအတွင်းမှာတင်းရှောင်သွားခဲ့ရပါတယ်။လမ်းဖောက်လုပ်တာနဲ့ပတ်သက်ပြီး KNU ဘက်ကတပ်မတော်ကတစုံတရာအကြောင်းကြားတာမရှိဘဲအင်အားအလုံးအရင်အသုံးပြုပြီးသူတို့တပ်ဖွဲ့ကိုချေမုန်းဖို့နဲ့နေမြေစိုးမိုးရေးအတွက်ဆောင်ရွက်တာဖြစ်ကြောင်းသတင်းထုတ်ပြန်ခဲ့သလိုတပ်မတော်ဘက်ကလည်းလမ်းဖောက်လုပ်တာဟာဒေသဖွံ့ဖြိုးရေးနဲ့တပ်ပိုင်းဆိုင်ရာအုပ်ချုပ်မှုလွယ်ကူစေရေးအတွက်ဆောင်ရွက်တာဖြစ်ပြီး17ကြိမ်တိုင်တိုင်ကြိုတင်အကြောင်းကြားခဲ့ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်။မလဆန်းကတိုက်ပွဲတွေစတင်ခဲ့ရကမလကုံပိုင်းမှာနှစ်ဖက်တွဲဆုံဆွေးနွေးဖို့စီစဉ်ခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး။လောလောဆယ်မှာတော့နှစ်ဖက်အကြားမှာ GMC အစင်းစင်းကအရက်သားကိုယ်စားလှယ်တွေညှိနှိုင်းဆောင်ရွက်နေပြီးမကြာခင်မှာတွဲဆုံဖို့ရှိနေပါတယ်။ဒီလိုတွဲဆုံဆွေးနွေးမယ်ဆိုရင်တက်မရော်အနေနဲ့ဖာပွန်ခရိုင်က KNU တက်မဟာမှုကိုယ်တိုင်ပါဝင်စေလိုကြောင်း16ကြိမ်မြောက် GMU စီဝေးအပြီးသတင်းစာရှင်းလင်းပွဲမှာ GMCU ရဲ့အတွင်းရေးမှူးနှစ်ဗိုလ်မှူးကြီးဝနာအောင်ကပြောပါတယ
်။သတင်းထုတ်ပြန်ချက်ဒီအပေါ်မှာတော့လက်ရှိမြေပြင်နေထားရသတင်းထုတ်ပြန်နေရတာရှိပါတယ်။တော့ဒီသတင်းထုတ်ပြန်ချက်တွေပေါ်မှာလာကောလာတက်မတော်အနေနဲ့ကတော့သတင်းထုတ်ပြန်ထားပါတယ်ဒီသတင်းထုတ်ပြန်ချက်နဲ့အညီပဲဟိုဆွေးနွေးပြီးတော့ဆက်လက်ပြီးတော့ဆောင်ရွက်သွားဖို့လည်းဖြစ်ပါတယ်အဲကြောင့်မို့ဒီနေ့ GMCU အစည်းအဝေးမှာလည်းဒီတက်ဆိုင်ရာဒီမြေပြင်တန်မှုတွေအပါပေါ့နော်မြေပြင်ခုနပြောတဲ့ဒီတက်မ5ဆိုတဲ့တက်မ5ဘက်ကဟိုတက်မဟာမူပါပါဝင်စေချင်တာပေါ့နော
် GMCU ရဲ့အတွင်းရေးမှူးတစ်ဖြစ်တဲ့ဒေါက်တာရွှေခါကလည်းနှစ်ဖက်တွဲဆုံဆွေးနွေးဖို့အမြန်ပြင်ဆင်နေကြောင်းအခုလိုပြောပါတယ်
ကျွန်တော်တို့အခုကတော့ဒီမေလတက်တဲ့ပတ်အတွင်းအမြန်ဆုံးတွေ့နိုင်ရေးအတွက်ကျွန်တော်တို့စီစဉ်နေပါတယ်ဒီcan you ဖက်ကလည်းသူတို့ MANT လို့ခေါ်တဲ့ military affair negotiation team ဖွဲ့စည်းထားပါပြီပြီးတော့အစိုးရဖက်ကလည်းအထူးသဖြင့်တမတော်ဖက်ကလည်းသူတို့နဲ့တွေ့ရုံတွေ့ဆုံမဲ့ဒီအဖွဲ့တွေဖွဲ့လာပါလိမ့်မယ်ဒါပေမဲ့ဒီအစိုးရဖက်ကတော့ဒီမေတ္တာရခံထားတာတော့ ဟိုနေမခန်တမှုကူတိုင်ပါလာဖို့တော့သူတို့တော့မေတ္တာခံထားပါလေ
ပြီးခဲ့တဲ့မလ29ရက်နေ့ကတွဲဆုံဆွေးနွေးဖို့ပြင်ဆင်ခဲ့ပေမဲ့ KNU ရဲ့လက်အောက်ခံ KN မျိုးသားလွတ်မြောက်ရေးတပ်ဖွဲ့ KNLA ရဲ့ဖာပွန်ခရိုင်အခြေစိုက်တပ်မဟာ9ရဲ့တပ်မဟာမှုမပါဝင်တာကြောင့်တပ်မတော်ဘက်ကဆွေးနွေးပွဲရက်ကိုရွှေ့ဆိုင်းခဲ့ပါတယ် JMCU စီဝေးမှာနှစ်ဖက်ညှိနှိုင်းရေးနဲ့ပတ်သက်ပြီးတပ်မတော်ဘက်ကဆွေးနွေးခဲ့တဲ့သဘောထားကိုဒေါက်တာရွှေခါကအခုလိုဆက်ပြောပါတယ
်တပ်မတော်ဘက်ကလည်းဒီလမ်းကိုဖောက်ပြီးရဲ့ဒီအခုဟိုလမ်းမဖောက်ခင်မှာရှိခဲ့တဲ့တအင်အားမှာဗတ်လက်ရှိမှာဒီလုံချုံရသူတို့ချထားတဲ့ဒီဟိုတမတော်တွေအကုန်လုံးရောက်သိမ့်ပါမယ်နောက်ဆုံးအစွန်ပြောရရင်တော့ဒီလမ်းဖောက်လို့တကယ်လို့ယုံကြည်မှုကနည်းနည်းနှိမ့်နေတော့တကယ်လို့လူအပ်တယ်ဆိုလို့ရှိရင်ဒီလမ်းကဟိုသူ့အနေနဲ့သူဖောက်မယ်ဆိုရင်လည်းပေါက်ခွင့်ပေးပါမယ်ဆက်ကူထားပြီးတော့ဆက်မောင်းတယောက်နဲ့ပဲဟိုဟိုဟိုတက်တီတကူမှမပါဘဲနဲ့လဲဖောက်ခွင့်တော့ပြုပါအဲ့ဒီလူလဲလုတ်ပေးပါမယ်ဆိုတဲ့အဆင့်ထိတော့ဆွေးနွေးတာတွေပြောဆိုတာတွေရှိပါတယ်အဲ့ဒီပုံမှန်ကိုဆက်လက်ပြီးတော့သူတို့ဆွေးနွေးကြမှာဖြစ်ပါတယ
်ဒီလစေရဲနေ့ကတော့ KNU ကဖာပုံခရိုင်အတွင်းတမရော်ဘက်ကတိုက်အင်အားတိုးချဲ့တာလမ်းဖောက်လုပ်တာတွေရပ်ဆိုင်းဖို့စီရေးတင်းမာမှုနဲ့ပြစ်ခတ်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့နှစ်ဖက်ညှိနှိုင်းဆွေးနွေးသွားဖို့တောင်းဆိုထားပါတယ်လက်ရှိပြီးဆုံးသွားတဲ့16ကြိမ်မြောက်ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီပြည်ထောင်စုအဆင့် GMCU စီဝေးမှာပြီးခဲ့တဲ့လတွေကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့မွန်ပြစ်သစ်ပါတီကတနင်္သာရီတိုင်းဒေသကြီးနဲ့ကရင်ပြည်နယ်အဆင့် GMC မှာပါဝင်ရေးနဲ့ပတ်သက်ပြီးတင်ပြထားတဲ့အချက်ကိုလည်းဆွေးနွေးခဲ့ပါတယ်
ဗီဒီယိုသတင်းတော်ကုမိုးစော်ရဲ့သတင်းပေးပို့ချက်ပါခင်ဗျာအခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ပြခြင်းပါတယ်မြောက်ကိုရီးယားကဖမ်းဆီးထားတဲ့အမေရိကန်3ဦးကိုပြန်လွှတ်ပေးလိုက်တာနဲ့ပတ်သက်ပြီးအမေရိကန်သမ္မတဟာသူ့ရဲ့နိုင်ငံရေးမူဝါဒအောင်မြင်မှုအပေါ်ဂုဏ်ယူနေပါတယ်မြောက်ကိုရီးယားနဲ့တင်းမာနေတဲ့ဆက်ဆံရေးပြန်လည်ကောင်းမွန်လာအောင်တည်ဆောက်နိုင်ရင်သူ့ရဲ့လုပ်ငန်းတွေအပေါ်လူလူရဲ့သဘောထားထင်မြင်ချက်အကောင်းမြင်ပြန်တက်လာလိမ့်မယ်လို့မျှော်လင့်နေတာပါဗီဒီယိုသတင်းတော်ဂျင်မလုံးပေးပို့ထားတဲ့သတင်းလွှာကိုတော့ကိုအောင်ကပြောပြမှာပါ
သမ္မတဒေါ်နယ်ထရမ့်မှာမြောက်ကိုရီးယားကပြန်လွှတ်ပေးလိုက်တဲ့အမေရိကန်3ဦးကိုမနေ့အစောပိုင်းမှာပဲ၄စိတ်မှာကိုရိုင်းတောရောက်ကြိုဆိုခဲ့တာကိုရုပ်မြင်သံကြားမှာတွေ့ရပါတယ
်ဒီပုဂ္ဂိုလ်3ဦးကိုပြန်လွှတ်ပေးအောင်ဆောင်ရွက်နိုင်ခဲ့တာဟာကျွန်တော်တို့အားလုံးအတွက်အရန်အရေးကြီးပါတယ
်အမေရိကန်စီးပွားရေးပြန်တက်လာပြီမင်းလဲသူ့ရဲ့ဆောင်ရွက်ချက်တွေပေါ်တိတ်အတိမတ်မပြူကြတာကိုထရမ့်ကမကြေမနက်ပြောဆိုသလိုအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာဦးဆောင်ပြီးရုရှားအရေးစုံစမ်းစစ်ဆေးနေတာနဲ့ပတ်သက်ပြီးတော့သတင်းမီဒီယာတွေရဲ့ဖော်ပြမှုကိုလည်းပြစ်တင်ဝေဖန်ပါတယ
်လောက်ကင်ခွင်လန်းတိုးလာတာကိုဘယ်တော့ကနဲ့မှမတူအောင်မြင်နေရပါတယ်။ဒါပေမဲ့လည်းကြားနေရတာကတော့မဟုတ်မဟလောက်ကျန်ဆွတ်ဆွဲထားတဲ့ရုရှားအကြောင်းတွေပါ
။ဒီသတင်းပတ်အတွင်းမှာပဲရွေးကောက်ပွဲကာလကထရမ့်ဂရိပေးထားတဲ့အတိုင်းအီရန်နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်နှုတ်ထွက်လိုက်ပါတယ်။ဒီမိုကရက်တစ်ကတော့ဒီပေါ်ဝေဖန်ပါတယ်။အထက်လွှတ်တော်မတ်ဘန်ကာဒင်က
withdrawing from the nuclear agreement
ဒီပြည်သဘောတူညီချက်ကနေနှုတ်ထွက်လိုက်တာအမေရိကန်ကိုတီချန်သွားစီပါလေဒါအီရန်ကိုကူညီလိုက်သလိုဖြစ်နေပြီးသူတို့ရဲ့စီစဉ်နေပေါ်ထိန်းချုပ်ဖို့လှုံ့ဆော်နေတဲ့ကျွန်တော်တို့ရဲ့ရည်ရွယ်ချက်တွေအတွက်အဟံအထားဖြစ်စေတယ်လို့ထင်ပါတယ
်အခုကာလအတွင်းကောက်ခံတဲ့လူလူစစ်တမ်းတွေမှာတော့ထရမ့်ရဲ့လှုပ်ရက်ပေါ်ထောက်ခံတဲ့နှုံအနှဲငယ်တက်လာပါတယ်ဒါပေမဲ့လည်းသူ့လှုပ်ရက်ပေါ်မကြိုက်နှစ်သက်သူတွေလည်းရှိနေပါတယ် Bipartisan Policy Center ကနိုင်ငံရေးအကဲခတ် John Fodia က
Both sides, people who like Donald Trump and don't.
Donald Trump ကိုမကြိုက်တဲ့သူတွေကကြိုက်တဲ့သူတွေကရောသူတို့ရဲ့ရည်တည်ချက်အမြင်ပို့ပြီးခိုင်မာလာကြပါတယ်။လွန်ခဲ့တဲ့လပိုင်းတွေအတွင်း Trump အနေနဲ့တော်တော်များများအပြောင်းလဲတွေဖြစ်အောင်လှုံ့ဆော်ခဲ့ပေမဲ့သူ့လှုပ်ရက်တွေအပေါ်အကဲဖြတ်တဲ့ထောက်ခံမှုနှုန်းတွေတိတိတသာတက်လာတာကိုမတွေ့ရတာကတော့စိတ်ဝင်စားစရာကောင်းပါတယ်။
ထရမ့်သမရဖြစ်လာခြင်းကဆလို့သူ့ပေါ်ခိုင်မာထောက်ခံသူတွေကိုအမြဲပြောဆိုစည်းရုံးတဲ့စကားကတော့သူဟာရွေးကောက်ပွဲဂရီကွတ်တွေကိုအကောင့်တွေဖော်နေတယ်ဆိုတာပဲဖြစ်တယ်လို့နိုင်ငံရေးအကဲခတ်တွေကထောက်ပြပါတယ် Ethics and Public Policy Center က Henry Olsen က
The more partisan you are the more likely you are
ထရမ့်ကိုထောက်ခံသူတွေကပိုထောက်ခံလာမှာဖြစ်ပြီးဒီမိုကရက်တွေဟာအမေရိကန်ပြည်ထောင်စုကိုဖျက်ဆီးနေတယ်လို့ပုံမြင်လာကြမှာပါအဲ့လိုထင်လာပြီဆိုရင်တော့ဒီချင်းချောက်မှုအန္တရာယ်ကိုတုံ့ပြန်ဖို့သူတို့အနေနဲ့လိုလားနေပါပြီ
လူထောက်ခံမှုစစ်တမ်းနေမှာထရမ့်ပေါ်ထောက်ခံတဲ့နှုံအနှဲငယ်တိုးလာပေမဲ့ဒီမိုကရက်တွေကတော့အဖက်ဖက်ကပြင်ဆင်နေပါတယ် Brookings Institution က Bill Gerstner က
President Trump's job approval remains
ပထမဆုံးတန်းတွေသမ္မတထွန်းရဲ့လုပ်ငန်းတွေပေါ်ကဲဖြတ်တဲ့လူထုစစ်တမ်းနေမှာစံချိန်တင်လောက်နေနေပါတယ်ဒါကြောင့်လေဒီမိုကရက်တွေအင်အားကောင်းတဲ့ရည်တည်လာနေတာဖြစ်ပြီးဒါမဲ့ဂျာကာလာယူကော့ပွဲတွေမှာလည်းအနိုင်ရမယ့်လက္ခဏာတွေတွေ့နေရပါတယ်
အမေရိကန်စီးပွားရေးနဲ့မြောက်ကိုရီးယားရေးအဓိကထားအာရုံစိုက်လှုပ်ဆောင်မှုထရမ့်ကြိုးပမ်းနေတဲ့အချိန်ထဲမှာပဲတစ်ဖက်မှာရုရှားရေးလိမ်ဖြော်ပြေးရေးတရုတ်ဆောင်စတောမီဒန်နီယယ်နဲ့သူ့ရဲ့ပုဂ္ဂိုလ်ရေးဆိုင်ရာရှိနေမိုက်ခဲကိုဝန်တို့ကိစ္စနဲ့ပတ်သက်ပြီးတော့လေသူနဲ့မသက်ဆိုင်တယ်လို့ပုံဖော်ပြောဆိုပါရယ်ခင်ဗျာ
သရရှိများရှင်မော်ရင်ဂျာမှာလွတ်တော်ကြားပြရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာပဲနိုင်ငံရေးပါတီတစ်တချို့ထပ်မံပေါ်ထွက်လာနေပါတယ်နိုင်ငံရေးအတွက်သာမကဒီမိုကရေစီနဲ့လူအတိုင်းဝိုင်းမှာနိုင်ငံရေးပါတီတွေရဲ့အခန်းကဏ္ဍကဘယ်လောက်ထိအရေးကြီးပါလဲဒီမိုကရေစီအသွေးကူးပြောင်းဖို့ကြိုးပမ်းနေတဲ့မြန်မာနိုင်ငံလိုတိုင်းပြည်မျိုးမှာနိုင်ငံရေးပါတီတစ်တွေထွက်ပေါ်လာခြင်းအဖြစ်အဆိုးအကောင်ဘယ်လိုအကျိုးဆက်တွေရှိလာနိုင်ပါသလဲဆိုတာကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-3-2-3-2ကားကားကားလေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်ကြတဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စတိကြတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင်။
လာမယ့်စနေည VOE တိုက်ရိုက်လေလံအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့တက်မှန်ဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာသောရရှင်များခင်ဗျာအခုတော့မိခင်များနေ့အတွက်တေးသချင်းတောင်းဆိုကြဖို့ကိုလည်းဖိတ်ခေါ်ကြပါတယ်လာမယ့်မေလ13ရက်နေ့တနင်္ဂနွေနေ့ကတော့မိခင်မြစ်တာကိုအထူးအောင်းမေ့ဂုဏ်ပြုတဲ့မိခင်များနေ့ဖြစ်ပါတယ်အဲ့ဒီမိခင်များနေ့မှာ VOE တေးချစ်ပရိသတ်တွေအနေနဲ့ကိုယ့်ရဲ့ကျေးဇူးရှင်မွေးသမီးခင်အတွက်တင်းမြတာတွေကိုတောင်းဆိုကြဖို့ဂုဏ်ပြုကြဖို့ကိုတောင်းဆိုမယ်ဆိုရင် VOA ရဲ့ Facebook မှာမှတ်ချက်တွေရေးပြီးတောင်းဆိုနိုင်ပါတယ် VOA ကို email ပို့ပြီးတော့လည်းတောင်းဆိုနိုင်ပါတယ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ကိုတေးသချင်းလက်ဆောင်ပေးခြင်းနဲ့မိခင်ဒါမှမဟုတ်မိခင်လိုချစ်ခင်ရသူတွေရဲ့နာမည်နေရက်တွေကိုထည့်ပေးကြဖို့လည်းမမေ့ကြပါနဲ့ခင်ဗျာ VOA ကနေပြီးတော့တောက်ကြနေညာကင်းသတင်းတွေကိုဆက်လက်တင်ဆက်နေပါတယ်ကိုဇော်ဝင်းလိုင်ရေအခုတော့သတင်းချင်းချုပ်ကိုတင်ပြပေးပါအောင်ဗျာ
အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်နှစ်ဦးတွေ့ဆုံမှုပြင်ဆင်နေမှုတွေတိုးတက်လာနေတဲ့အပေါ်တရုတ်နိုင်ငံကဝမ်တာကြိုးစားကြောင်းပြောကြားလိုက်ပြီးဒီတွေ့ဆုံမှုကနေရလကောင်းတွေထွက်ပေါ်လာမယ်လို့မျှော်လင့်နေကြောင်းတရုတ်နိုင်ငံသားရေးဌာနကပြောပါတယ်စင်ကာပူနိုင်ငံမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့လာမယ့်ဇွန်လ12ရက်နေ့မှာတွေ့ဆုံကြမယ့်အကြောင်းသမ္မတထရမ့်ကကြေညာခဲ့ပြီးတဲ့နောက်မှာပဲသမိုင်းဝင်တွေ့ဆုံမှုနဲ့ပတ်သက်ပြီးတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရကဒီကနေ့ပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွက်မှပြောသွားခဲ့တာပါအလားတူပဲဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကလည်းအမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်နှစ်ဦးတို့ရဲ့လာမယ့်ထိပ်သီးဆွေးနွေးပွဲအပေါ်သူ့အနေနဲ့မျှော်လင့်ချက်အခိုင်အမာရှိတဲ့အကြောင်းပြောကြားခဲ့ပါတယ်မြန်မာနိုင်ငံမှာရောက်နေတဲ့အိန္ဒိယပြည်ပရေးရာဝန်ကြီးဆုရှမာစဝရရှ်ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်တာဆန်းစုကျင်နဲ့ဒီကနေ့မနက်ပိုင်းမှာတွေ့ဆုံပြီးနိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးကြပါတယ်။ဝန်ကြီးစဝရရှ်ဟာတမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမေအွန်လိုင်းနဲ့လည်းဒီကနေ့နေ့လယ်ပိုင်းမှာပဲတွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံလောက်ရာဘစိတ်ကြွဆေးပြားဆယ်သန်းနဲ့တရုတ်ဒစိတ်တလက်ဖက်ချောက်ထုတ်တွေထဲမှာဖွဲ့ပြီးတည်လာတဲ့ခရစ်စတမက်ခေါ်စိတ်ကြွစေတန်တဝက်နိဗ္ဗာန်ကိုဘန်ကောက်မြို့ကကားရန်တစ်ခုထဲမှာဖမ်းဆီးလိုက်မိတယ်လို့ထိုင်းရဲတပ်ဖွဲ့ကဒီကနေ့ပြောပါတယ်ဒေါ်လာ45တန်နိဗ္ဗာန်တန်မှုရှိတဲ့မူရစ်စေဝါတွေကိုထိုင်းမူရစ်စေဝါလမ်းကြောင်းကနေဖြစ်တဲ့မြန်မာနိုင်ငံအလဲပိုင်းထိုင်းနိုင်ငံအလဲပိုင်းအယုဒ္ဓယာပြည်နယ်ကိုဖြတ်ပြီးတော့မလေးရှားနိုင်ငံဘက်ကိုတင်ပို့နေတာလို့ဆိုပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုစောဝင်းလိုင်ပြောပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးအတံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ် View American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ 6:00 ထိ line meter 16.25 ရူကနေထုတ်လွှင့်နေတာဖြစ်ပါတယ် VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီကြာည9:00မှာထုတ်လွှင့်မယ့်အစီအစဉ်ဒီမှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားဗျာကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington. From Washington.